မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးဆန္ဒပြပြည်သူကိုအကြမ်းဖက်ချေမှုန်းမှုတွေတိုးလုံနေတာကိုတုံ့ပြန်တဲ့အနေနဲ့မြန်မာအစိုးရနဲ့စစ်ရေးပူးပေါင်းဆောင်ရွက်မှုတွေကိုဩစတြေးလျကဆိုင်းငံ့ထားလိုက်ပြီးမြန်မာအစိုးရအတွက်ပေးရနေတဲ့ကူညီထောက်ပံ့မှုတွေကိုအစိုးရမဟုတ်တဲ့ NGO အဖွဲ့တွေကိုပြောင်းလဲပေးရမှာဖြစ်ကြောင်းဩစတြေးလျနိုင်ငံသားဝင်ကြီးမရီစပိန်ကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်ဖေဖော်ဝါရီလမှာစစ်တပ်အာဏာသိမ်းပြီးဒေါန်ဆန်းစုကြည်ဦးဆောင်တဲ့အရသာစုအကိုဖြုတ်ချခဲ့ခြင်းကစပြီးဆန္ဒပြပြည်သူတွေကိုတွေးမြင်ချက်ဖြုတ်ခွင်းနေတာကိုဩစတြေးလျအစိုးရကအထူးစိတ်ပူကြောင်းနဲ့နိုင်ငံတကာရပိုင်ခွင့်ဖြစ်တဲ့ငင်းငင်းစွာစုဝေးဆန္ဒပြခွင့်တွေကိုချိုးဖောက်နေတာအတွက်ပြင်းပြင်းထန်ထန်ရှုတ်ချလိုက်ပြီးရဲတွေအနေနဲ့ဆန္ဒပြပြည်သူတွေအပေါ်အကြမ်းမဖက်ဖို့တိုက်တွန်းလိုက်ပါတယ်။အတိုင်းနိုင်ငံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးဖြစ်တဲ့အခုရန်ကုန်မှာအဖမ်းခံနေရတဲ့ဩစတြေးလျပါမောက်ခရှောင်းတန်နာကိုတန်ယုံကောင်စစ်ဝင်တိတ်ခွန့်ကန့်သက်ထားမှုအတွက်စိတ်ပူကြောင်းလည်းပြောပါတယ်။ပမောက္ခတန်နာကိုရောအဖမ်းခံရတဲ့ဒေါန်ဆန်းစုကြီးတမန်ဥဝင်းမြင့်နဲ့တခြားဥပဒေနဲ့ဖန်ထားသူတွေကိုအ мян ပြန်လွှတ်ပေးဖို့လည်းတောင်းဆိုပါတယ်။ဩစတြေးလျအစိုးရအနေနဲ့မြန်မာရေးမူဝါဒချက်မှတ်ဖို့အထူးသဖြင့်အာဆီယံအင်ကြီးချင်းတွေဖြစ်တဲ့ဂျပန်၊အိန္ဒိယအပေါင်းနိုင်ငံတကာမိတ်ဆွေတွေနဲ့ကြေကြက်နဲ့ဆွေးနွေးညှိနှိုင်းမှုတွေလုပ်နေတယ်လို့လည်းပြောပါတယ်။